မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးကတော့တရုတ်နဲ့ထိုင်းသံအမတ်ကြီးတို့ကိုနေပြည်တော်မှာတိကျစီတွေ့ပြီးနေဆက်ရေးပါဆွေးနွေးခဲ့ပါတယ်။မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးတန်းဆွေဟာဒီနေ့နေပြည်တော်မှာမြန်မာနိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးမစ္စတာချန်ဟိုင်းနဲ့မြန်မာနိုင်ငံဆိုင်ရာထိုင်းနိုင်ငံသံအမတ်ကြီးမစ္စတာမွန်ခိုဝီစစ်စတမ်တို့ကိုနေပြည်တော်မှာတိကျစီတွေ့ဆုံပြီးနေဆက်တည်ငြိမ်ရေးနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာလက်နက်ကင်တိုက်ပွဲတွေပိုပြင်းထန်နေတဲ့အချိန်မြန်မာစစ်တပ်ဘက်ကနေမြင်တဲ့ကင်းစခန့်တွေဇက်တိုက်ဆိုသလိုဆုံးရှုံးနေတဲ့သတင်းတွေထွက်နေချိန်မှာအိန္ဒိယနိုင်ငံတွေတဲကအဓိကနှိစက်တဲ့ထိုင်းနဲ့တရုတ်နိုင်ငံသံမကြီးတွေကိုစစ်ကောင်စီကခေါ်ယူတွေ့ဆုံခဲ့တာပါတရုတ်နယ်ကြားရှမ်းမြောက်ဒေသမှာတိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကကြားတိုက်ပွဲတွေအဆုံးသတ်ပြီးအပြစ်ခတ်ရစေတရုတ်နိုင်ငံဂျာဝန်ဆောင်ရွက်နေချိန်မှာတရုတ်နိုင်ငံသံမကြီးကိုမြန်မာဘက်ကခေါ်ယူဆွေးနွေးတာလည်းဖြစ်ပါတယ်။ဇန်နဝါရီလ17ရက်နေ့ကလေးကအပြစ်ရချောင်းကြီးညာထားခဲ့ပေမဲ့တိုက်ပွဲတွေကြိုကြားကြိုကြားဆက်ဖြစ်နေပြီးစစ်ကောင်စီဘက်မှရောတိုင်းဒေသလက်နက်ကိုင်အဖွဲ့တွေဘက်မှပါတရုတ်ရဲ့ဩဇာလွှမ်းမိုးမှုဟာအကန့်အသတ်ရှိနေတယ်ဆိုပြီးမြန်မာအရေးလေးလာတုံ့တက်သူတချို့ကထောက်ပြနေကြပါတယ်ခင်ဗျ။